တဲ့ဥသောပฏิပန္နာဂုံတော်အဖွင့်ဆိုင်ကြအောင်ဆိုဒါလေးတွေကပင်ရင်းထဲမှာလေဒီသဘောလေးတွေကမေးွက်လေးတွေကောင်းလာရေနှလုံးစုံမမေးတော်မှာဓမ္မမိတ်ဆွေများကျင့်ဖို့ရဲမှာလိုလားမလိုလားလိုတယ်နော်ဒါကြောင့်ကျွန်တော်တို့အားလုံးကိုကိုကိုအခုကျင့်စေကြီးပါလို့ခြေမနေနဲ့ဩမေကဒံအခိုက်မှာကျင့်စေခေါ်ပြီးတော့ဖလဒံကြမှာကျင့်ပြီးခေါ်တော့အရိယာဟုတ်လားတန်ခါဂုံထဲမှာလေပုထုဇဉ်တန်ခါဆိုတဲ့သမုဒိတန်ခါတွေရောအရိယာတန်ခါတွေရောပါမပါဒါတောင်မှသမုဒိတန်ခါကိုလေကျင့်စဲလို့မထည့်ထားဘူးအရိယာတန်ခါတွေပဲထည့်ထားဘူးအာယုံပြုရမှာကဲဥစုပฏิပန္နဂုံတော်အဖွင့်အဲ့ဒီမှာလက်သေးခွင့်နဲ့ဖွင့်ညအောင်ဆိုဥစုဒက်စလေးခံဖြောင့်စွာအပေါင်းပฏิပန္နကျင့်ကြည်တဲ့တဲ့ကိုပြိမ့်မယ်ဒါဆိုရင်ဥစုပฏิပန္နဆိုရင်ဖြောင့်စွာကျင့်ချင်းသူ့ကြတော့ကောင်းစွာကျင့်ချင်းဥစုကြတော့ဖြောင့်စွာကျင့်ချင်းမေတ္တာသုံးပါလေသူဝစောဥစုဟလာဥစုစဟလာသူဝစောသတ္တမုဒုအနတိမာနိဆိုပြီးပါတယ်မှန်လားဟလာသူဝစောစဥစုစဟလာသူစုစသတိပြန်ပါထားတဲ့နေရာမှာဥစုဆိုတာကဖြောင့်တာသူ့ဥစုကြတော့ကောင်းစွာဖြောင့်မှာပေါ့ဟုတ်ပြီနော်နေရာလေးကိုမြင်ဖို့ပါသူ့ဆိုတဲ့အတုံးရဲ့ဥစုဆိုတဲ့အတုံးလုံးလေးမြင်ဖို့ပါကဲဒါဆိုရင်အောက်မှာကြည့်ရအောင်မှန်ကန်သောအကျင့်သည်ဥစုဖြောင့်မှန်ဤဥစုစွာလေးအယောင်ချေလိုက်လိုင်းကြမှာကဖြောင့်မှန်ဤဥစုဆိုတာပါဠိလိုမြန်မာလိုပြောရင်ဖြောင့်မှတ်တယ်ဟုတ်ရဲ့လားလိုင်းတားမှာကဖြောင့်မှတ်တယ်ဘလို့ဖြစ်မှဖြောင့်မှတ်တာလဲလို့ပြောရင်အရှိအောက်ဆိုပြန်တားမယ်မှန်ကန်သောအကျင့်ဟုတ်လားဒါဆိုရင်အပေါ်ကမှန်ကန်သောအကျင့်မစုံမနစ်သောအကျင့်လျော်သောအကျင့်မဆန့်ကျင်သောအကျင့်နိဗ္ဗာန်တရားလျော်သောအကျင့်ဆိုတဲ့သုပတိပန္နဆိုတဲ့အကျင့်ကမှဥစုဖြောင့်မှတ်တယ်လို့သုံးမသုံးဟုတ်ပြီနော်တနည်းနဲ့ပြောရင်ဆုံးမညွန်ကြတဲ့အတိုင်းကြင့်တဲ့အတွက်ကြောင့်သုပတိပန္နလို့မသုံးလား။ဒါဆိုရင်ဆုံးမညွန်ကြတဲ့အတိုင်းကြင့်မှလည်းဖြောင့်မှတ်တယ်လို့သုံးမသုံး။တနည်းအားဖြင့်မပိုမဆွတ်ဖဲနဲ့ဟုတ်တယ်လား။ဟလာဒီလိုဧကံကျင်းတွေမချွတ်မယွင်းကြင့်မှလည်းဖြောင့်မှတ်တယ်လို့သုံးမသုံး။ဒါဆိုရင်တရားဟောတရားတွေကိုလိုတယ်ထင်ပြီးချက်ပြစ်ပိုတယ်ထင်ပြီးချော့နေတယ်။အဲ့ဒါဖြောင့်မှတ်ကြလားကောက်ကွေ့တာလား။နေတော့ကောက်ကွေ့ပုံပြောတော့မယ်လက်သေးကွင်းစဖွင့်မယ်အဲ့ဒီလိုဖြောင်းပြောင်းမတ်မတ်ကျင့်နေသူသည်တဲ့ဖြောင်းမတ်တယ်ဆိုတော့မကောက်ဘူးပေါ့ဘလို့မကောက်ဘူးလေတဲ့နံပါတ်1နွားကျင်ငယ်ရေးကဲတို့မကောက်တဲ့နွားကျင်ငယ်ရေးကဲတို့မကောက်ဆိုတာမယုတ်သေးစကားနွားတွေဟလာကျင်ငယ်စွန့်လိုက်တဲ့အခါကျရင်ကျင်ငယ်ကတန်းပြီးတော့စီးမသွားဘူးဟုတ်တယ်လားကောက်ကောက်ကလေးစီးမသွားဘူးလားမင်းခေါလိုမျိုးပြောတာစီးကြတယ်ဟုတ်ကျင်ငယ်စွန့်လိုက်တဲ့အခါမှာမြေကြီးပေါ်မှာကျင်ငယ်ကျသွားပြီအဲ့တော့နွားကျင်ငယ်စွန့်လာတချို့ကြည့်မကြည့်ကိုယ့်အကိုစွန့်လိုက်ဟုတ်ပြီနော်ကိုယ့်အကိုစွန့်လိုက်ထိုင်ပြီးတော့ဟုတ်ပြီနော်စွန့်လိုက်ပြီးလို့ရှိရင်စီးသွားတာကိုပြောနေတာစီးသွားတဲ့အခါကျရင်ဘယ်လိုစီးလဲတဲ့တယ်စီးလားဟိုကောက်ဒီကောက်စီးသလားเออအဲ့ဒါအဲ့ဒါပြောတာဒါကြောင့်ဩကျမကပြုတ်တုကြောင်တော့ねအဲ့လိုမကြည့်နဲ့ကျမမပြောပြတတ်တော့ဟုတ်ပြီနွားလေးချိန်ငယ်စွန့်ချလိုက်တော့သူကစွန့်တော့တန်းတန်းနဲ့ကြမှာပေါ့ရေကြီးပေါ့ရောက်သွားရင်လေစီးသွားတာဘယ်လိုစီးလဲချောင်းပြောက်လေးစီးမလားနည်းနည်းလေးကောက်ကောက်ကိုယ်ကိုယ်စီးလားအေးအဲ့ဒါကိုပြောတာနွားချိန်ငယ်ရေးကဲတော့မကောက်ပါဘူးတဲ့ဖြောင့်မှတ်တယ်ဆိုတာဒီလိုလဲမကောက်ပါဘူးတဲ့ဟုတ်ပြီနော်နံပါတ်1လာရေးကဲတို့လည်းမကောက်တဲ့ဆိုလာရေးဆိုတာလိုက်ရဝိုင်းဝိုင်းလေးပြောတာမဟုတ်ဘူးလာလေးလေလာဇန်းလေးပဲဖြစ်ဖြစ်မဲခုံးရက်စသုံးရက်လာတို့ပြောတာဖြောင်းဖြောင်းလာကောက်ကောက်လာလာလေဟလာဖြောင်းဖြောင်းလာတစ်ခါမှမရှိဝိုင်းရင်ဝိုင်းမယ်မဝိုင်းရင်မပြည့်သေးပြည့်သွားတဲ့နေ့ကျရင်ဝိုင်းသွားမှာမပြည့်သေးခင်မှာကောက်ကောက်ကလေးလာတာမဟုတ်ဘူးလားလာရေးကဲတို့လည်းမကောက်ညင်အောင်ကြည့်နော်အပြုတ်ကြောင်တောင်နဲ့မကြည့်နဲ့နောက်တစ်ခုထဲကိုင်းကဲတို့လည်းမကောက်ထဲကိုင်းဆိုတာကိုသိတယ်လားထဲတွေဘာတွေလုတ်တဲ့အခါမှာရှိတယ်ဂိုင်းဆိုတာလေကောက်ကောက်ကလေးပဲဟုတ်ပြီနော်အဲ့တော့အကောက်တွေရေပြောတယ်လို့ပြောလိုက်ဟုတ်လားကျမလည်းထဲစိတ်မမြင်ဘူးနော်မျက်စိတည်းမြင်ပြီးတော့ပြောကြည့်ရတာနော်ဒါဆိုရင်အကောက်၃မျိုးနွားချင်းငယ်ရေးသည်လည်းကောက်တယ်လာရေးသေးကောက်တယ်ထဲကိုင်းလည်းကောက်တယ်ဖြောင့်မဲ့တယ်ဆိုတာ ဘလို့နဲ့မှမကောက်ပါဘူးတဲ့ဟုတ်ပြီနော်နွားကျင်ငယ်ကြီးကတော့ကောက်တာမှလေရိုးရိုးကောက်တာမဟုတ်ကောက်လိုက်ကိုေးလိုက်ကောက်လိုက်ကိုေးလိုက်စီးမသွားဘူးလားရေးစီးတယ်လို့ပဲလေဟုတ်ပြီနော်ဟုတ်ပြီနော်အဲလာရေးကောက်တာနည်းနည်းလေးပဲကောက်တာထဲကိုင်းကြတော့လေသူကနည်းနည်းလေးပဲကောက်တာပုံစံမတူဟိုကြည့်အကောက်ဆုံးကဘာလဲနွားကျင်ငယ်ကြီးဒီအကောက်ဆုံးဒါဆိုရင်အောက်မှာရေးရနွားကျင်ငယ်ကြီးရဲ့အောက်မှာအရွယ်၃ပါးလုံးအရွယ်၃ပါးလုံးသီလမစင်ကြဲအရွယ်၃ပါးလုံးသီလမစင်ကြဲတဲ့သူကဟာလာနွားကျင်ငယ်ရေးလို့ပဲကောက်ချင်တဲ့ဘက်ကောက်၊ကိုယ်ကျင်တဲ့ဘက်ကိုယ်ဟုတ်တယ်လားသူကဖြောင်းဖြောင်းကြီးသွားတယ်လို့ဘယ်သူကပြောမလဲဖြောင်းဖြောင်းသွားမယ်တာဝင်နွားကျင်ငယ်ကမရှိဖတ်ချင်တယ်လို့ထွက်မယ်ကောက်ချင်တယ်လို့ကောက်မယ်ဒါကြောင့်အရွယ်၃ပါးလုံးမှာသီလမစင်ကြဲသည်သည်နွားကျင်ငယ်ရေးကဲသို့ကောက်ကိုယ်သူတဲ့ဟုတ်ပြီနော်နောက်တစ်ခုလာရေးကဲ့သို့မကောက်ဆိုတာကြတော့ဒုနဲ့တအရွယ်ဒုနဲ့တအရွယ်မှာသီလမစင်ကြတာပေါ့ဒေါက်တော့ပဲလုံလိုက်တော့ဒုနဲ့တအရွယ်မှာဆိုတော့ဟာလာသီလမစင်ကြပထမအရွယ်ကတော့သီလစင်တာပေါ့ကလေးဆိုတော့မသိဘူးဟုတ်တယ်လားဟုတ်တယ်လားဒုတိယအရွယ်တော်တော်လေးအရွယ်ရောက်ပြီလောကတည်တည်နဲ့ပြောရင်စီးပွားရှာတဲ့အရွယ်ပေါ့ဟုတ်ပြီနော်အဲအဲ့ဒီအရွယ်လဲကောက်ကောက်ကိုယ်ကိုယ်ပဲဟုတ်ပြီနော်တခါတတိယအရွယ်ဆိုတော့ပညာရှာတဲ့အရွယ်လဲကောက်ကောက်ခဲဆိုရင်လာရေးကဲ့သို့ကောက်တယ်လို့သုံးတယ်တဲ့ထဲခိုင်းထဲခိုင်းကဲ့သို့ကြတော့တတိယအရွယ်တတိယအရွယ်မှာကောက်ရင်ထဲခိုင်းကဲ့သို့ကောက်တယ်ဆိုတော့အခုကျွန်တော်ကဘယ်အကောက်ထဲပါလဲဘယ်အကောက်ထဲမှပါဖို့မပေါ်ပါဘူးဟုတ်လားဘယ်ထဲပါမပါပါဘူးတဲ့အမေဟုတ်တယ်ဟုတ်လားကျွန်တော်ကဘယ်အကောက်ထဲပါလဲအရွယ်၃ပါးလုံးလားအရွယ်၂ပါးလားအရွယ်၁ပါးလားကျမတို့ဘယ်သေးမှမပါပါဘူးဟုတ်တယ်လားအရွယ်၃ပါးလုံးကောက်တဲ့သူတွေပါလားပထမအရွယ်ကနည်းနည်းကောက်တယ်မကောက်ခဲ့ဘူးလားဒုတိယအရွယ်ရောခုနည်းနည်းကောက်ဆုံးမင်းတတိယအရွယ်ရောမကောက်တော့ဘူးအာမခံပြီလားဟမ်မခံနိုင်ရင်ကျမတို့ဘယ်သေးပါလဲနွားကျင်ငယ်ရေးတဲ့ပါဖို့လေ chance ညားမနေဘူးလားလို့ပြောချင်တာဟုတ်ပြီနော်ဒါဆိုရင်အခုဒုတိယအရွယ်ကျမကောက်လားဒုတိယအရွယ်ကမကောက်ဖို့စူးစမ်းနေတယ်ဟုတ်တယ်လားတတိယရွယ်ပုံမကောက်ဖို့စူးစမ်းလာတယ်မဟုတ်ဘူးလားအဲ့တော့ကောက်တော့ကောက်ချင်တယ်မကောက်ဖို့စူးစမ်းနေတဲ့အခြေတော့ပါပြီပေါ့အဲ့ဒါဥစုပဲနားလည်ပြီနော်ဒါဆိုရင်နွားကျင်ငယ်ရေးကဲ့သို့မကောက်လာရေးကဲ့သို့မကောက်ထဲခိုင်းကဲ့သို့မကောက်ဆိုပြီးလက်သေးခွင့်ပိတ်လိုက်အဲ့တော့ဖြောက်မှတ်တယ်ဆိုတာမကောက်ချင်း၃မျိုးနဲ့ပြည့်စုံမှဖြောင်းလိုက်တယ်လို့ပြောတော့နွားကျင်ရေငယ်ရေးကဲ့သို့မကောက်ရင်အရွယ်၃ပါးလုံးမှာသီလစင်ကြလာမယ်။လာရေးကဲ့သို့မကောက်ဆိုရင်ဒုနဲ့တမှလည်းသီလစင်ရမယ်။ထဲခိုင်းကဲ့သို့မကောက်ဖို့တတိယအရွယ်မှလည်းသီလစင်ရမယ်ဆိုတော့ပထမအရွယ်မှလည်းကုသိုလ်ရှာရမယ်။ဒုတိယအရွယ်မှလည်းကုသိုလ်ရှာရမယ်။တတိယအရွယ်မှာလဲကုသိုလ်ရှာရမှာဟုတ်ပြီနော်လောကနိတိဆရာတွေကတော့ပထမအရွယ်မှာပညာရှာဒုတိယအရွယ်မှာဥစ္စာရှာတတိယအရွယ်ကြမှာကုသိုလ်ရှာလို့ပြောတယ်ပထမအရွယ်ကလဲသိနိုင်တယ်ဒုတိယအရွယ်လဲသိနိုင်တယ်တတိယအရွယ်ကြမှာသိမယ်လို့ဘယ်လိုလုပ်ပြောမလဲတတိယအရွယ်လဲသိနိုင်တဲ့အတွက်ဓမ္မဆရာတွေကတော့ပထမအရွယ်ပညာလဲရှာကုသိုလ်လဲရှာဒုတိယအရွယ်ဥစ္စာလဲရှာပညာကုသိုလ်လဲရှာတတိယအရွယ်ကုသိုလ်လဲရှာကုသိုလ်လဲရှာရင်အဲ့ဒီတတိယအရွယ်မှာကုပထမအရွယ်ရဲ့ကုသိုလ်ဒုတိယအရွယ်ရဲ့ကုသိုလ်အားတွေနဲ့တတိယအရွယ်မှာကုသိုလ်တွေပြည့်စုံလာတော့တန်ဖိုးကြီးတဲ့ပုဂ္ဂိုလ်အစိမ့်မှာရောက်နေလားမရောက်လားဒါကြောင့်အသက်ကြီးလာတာနဲ့အမျှအတိအလိမ်မှာပညာတွေပြည့်စုံတဲ့အတွက်ကြောင့်တန်ဖိုးကြီးတဲ့အဖိုးကြီးအဖိုးကြီးလို့အဖိုးကြီးလို့ခေါ်တာတန်ဖိုးကြီးလို့အဖိုးကြီးလို့ခေါ်တာဟုတ်တယ်လားတန်ဖိုးကြီးကြီးနဲ့ဖွားခဲ့ရလို့အဖွားကြီးလို့ခေါ်တာရိုးရိုးလေးဖွားတာမဟုတ်ဘူးဟာလားရွှေလင်ပန်းနဲ့အချင်းဆေးတယ်လို့ပြောရအောင်တန်ဖိုးကြီးကြီးနဲ့ဖွားခဲ့ရလို့အဖွားကြီးလို့ခေါ်တာပထမအရွယ်တည်းကလေဖွားတဲ့အရွယ်တည်းကတန်ဖိုးကြီးမှဖွားကြီးမဟုတ်ဘူးလားကြီးမှဖွားသွားတာတို့မဖြစ်ရအောင်အဲ့ဒါကြောင့်ဥစုဖြောင်းမှတ်တယ်ဆိုတာပထမအရွယ်တဲကဖြောင်းမှတ်လိုက်တာတတိယအရွယ်အထိဖြောင်းမှတ်ခြင်းဖြစ်တဲ့အတွက်နွားကျင်ငယ်ရေးကဲ့သို့လည်းမကောက်ပါဘူးလာရေးကဲ့သို့လည်း မကောက်ပါဘူးထဲခိုင်းကဲတို့လည်းမကောက်ပါဘူးမကောက်တဲ့အတွက်ဖြောင့်မတ်တယ်ဆိုတဲ့နေရာမှာဘယ်လိုမျိုးဖြောင့်မတ်တာခေါ်တာလဲမှန်ကန်သောအကျင့်နဲ့ပြည့်စုံတာနဲ့အမျှဖြောင့်မတ်ခြင်းဆိုတဲ့ဂုံကိုရမရဒါဆိုဂုံတော်ခွင်းဆက်တွေ့တော်မယ်သုပတိပန္နနဲ့ပြည့်မှဥစုပရိပန္နဖြစ်ပြီဆိုတာခွင်းဆက်ကလေးစမြင်ပြီဟုတ်ပြီနော်ကဲနောက်တစ်ချက်တဏီတဲ့နံပါတ်၄အန္တဒွါယခေါ်အဖို့အစွန်နှစ်ပါးတို့မကတ်ရောက်မူ၍လိုင်းစာတာမယ်အလေလံအကျင့်ချင်းညာလေးချိုးကျင့်လျက်ရင်းဆောင်ချက်မယ်စက်တာမယ်သွားတော်ကြောင့်ဒါဆိုရင်နံပါတ်၁ကအလေလံအကျင့်ချင်းကျင့်လျက်သွားသောကြောင့်လေဟိုးအနောက်ကိုကျော်လိုက်ဥဇုတ်ပရိပန္နဟုတ်လားဖြောင့်စွာမြင်းဆောင်ချက်သွားသည်ကောမခံကျင့်သည်မိပါれဟုတ်ပြီနော်ဒါဆိုရင်ဖြောင့်ပြောင့်မတ်မတ်သွားတယ်ဆိုတာဘာလို့မျိုးသွားမှဖြောင့်နေသွားတာပြောတာလေအလေလံအကျင့်နဲ့ရှင်းပြီးတော့မှသွားတာဘယ်သူစီသွားတာလဲဘယ်သူစီသွားမှလဲဖျားစီလားနိဗ္ဗာန်ဆိုတဲ့ပန်းတိုင်စီကိုသွားတဲ့အတွေ့အကြုံလဲဖြောင့်စွာသွားတယ်ဖြောင့်စွာရှင်းနေမိပါတယ်ဒါဆိုအလေလံအကျင့်လို့မှတ်လိုက်ရင်အဖို့အစွန်းတစ်ခုကိုမကတ်ရောက်စာပေါ်လားမပေါ်ဘူးလားဘယ်အဖို့အစွန်းတစ်ခုလဲအဖို့နှစ်ခုမှအဖို့နှစ်ခုမှတတရာနဲ့အောက်စေဒအဖို့နှခုအစွန်းနှခုမှာကာမတုခံလိကနဲ့အတ္တကိလမထအစွန်းနှခုအဖို့နှခုအစွန်းနှခုကိုမကတ်ရောက်ဖဲနဲ့အလေလံအကျင့်နဲ့ကျင့်လျက်နိဗ္ဗာန်ကိုသွားတဲ့အတွက်ကြောင့်ကောင်းစွာဖြောင့်စွာကောင်းစွာမပြောဘူးဖြောင့်စွာသွားပြီးဖြောင့်စွာကျင့်သည်မိပါတယ်နံပါတ်၄လိုင်းကားမယ်ကိုနှုတ်စိတ်တို့ဤသုံးမျိုးသောကောက်ချင်းဟူသောအပြစ်ကိုတည်ခြင်းကကျင့်သောကြောင့်လေကိုနှုတ်စိတ်တို့ရဲ့သုံးမျိုးသောကောက်ချင်းဆိုတော့သုံးမျိုးသောကောက်ချင်းကကိုနဲ့ကောက်တဲ့တချို့ကကာယကံမကောင်းမှုဝစီနဲ့မနှောကောင်းရတယ်တချို့ကဝစီလေးတော့ဟလာဝစီကံမကောင်းမှုကာယကံနဲ့မနှောကံကောင်းတယ်တချို့ကြတော့ကာယကံရောဝစီကံရောမကောင်းဘူးမနှောကံကောင်းနေတာရှိလားမရှိဘူးလားအဲ့ဒီတော့ဘယ်လိုနည်းနဲ့ဖြစ်ဖြစ်ကာယကံလည်းကောင်းအောင်လုပ်တယ်ဝစီကံလည်းကောင်းအောင်လုပ်တယ်မနှောကံလည်းကောင်းအောင်လုပ်တယ်ဆိုတော့ကာယကံဝစီကံမနှောကံသုံးခုစလုံးကောင်းဖို့အဓိကပဒါနဘာကောင်းရင်ပြီးရောလဲမနှောကံကောင်းရင်မနှောကံကောင်းမယ်အဲ့ဒီမနှောကံကောင်းဝစီကံကောင်းအောင်ကြိုးစားမယ်ဝစီဝိညာဉ်ရုပ်မနှောကံဆိုစိတ်ဟုတ်တယ်လားဝစီဝိညာဉ်ရုပ်နဲ့ကောင်းအောင်လုပ်တယ်ဒါစိတ်ရစားရုပ်ဒီမနောကံကိုအခြေခံပြီးတော့ကာယဝိညာဉ်ရုပ်နဲ့လေကာယကံကောင်းအောင်လုပ်လို့ရမရဒါဆိုကံသုံးပါလုံးမကောက်ဖဲနဲ့ကောင်းအောင်လုပ်ရင်လေချောက်မှတ်တာပဲမဟုတ်ဘူးလားဒါကြောင့်ကိုနှုတ်စိတ်ဆိုတဲ့သုံးမျိုးသောကောက်ချင်းဟူသောအပြစ်ကိုပယ်ခြင်းငါဆိုတော့ကာယကံရောဝစီကံရောမနောကံရောမှာအကုသို့အပြစ်တွေပယ်ခြင်းငါရှင်းနေရင်လဲချောင်းပြောင်းမတ်မတ်ရှင်းနေတာမဟုတ်ဘူးလားလို့နားလဲပြီနော်ဒါလေးကတော့လွယ်ပါတယ်နော်အဲ့လောက်ဖတ်လိုက်ရင်နားလဲပြီ